ရင်းမွေးနိုင်အစီအစဉ်ကကြိုဆိုပါလိမ့်ရှင်။ပြည်သူတွေဘက်ကတင်ပြချင်တာတွေ၊တောင်းဆိုချင်တာတွေ၊မေးမြန်းချင်တာတွေကိုပြည်သူတွေရဲ့ကိုယ်စားအစိုးရအပါအဝင်သက်ဆိုင်ရာအဖွဲ့အစည်းလူပုဂ္ဂိုလ်တွေကိုရင်းမွေးနိုင်အစီအစဉ်ကနေမေးမြန်းတင်ပြပေးသွားမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့
ကံယောဂကာလမှာစီးပွားရေးထိခိုက်မှုတွေကြောင့်ဝင်ငွေနှိမ့်တဲ့အခြေခံလူရန်းစားတွေကိုအစိုးရကစားပေါက်ကုန်ပါဝင်ငွေသား 2,000 စီခွဲပြီးတော့ဧပြီလကစလို့ထောက်ပံ့နေတာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ဘကိုးတိုင်းမိုးညိုမြို့တခင်လှရှင်ရက်ကွက်မှာ၄ချိန်အစိုးရကထောက်ပံ့ပြီးပေမဲ့လို့တခါမှမရသေးတဲ့သူတွေရဲ့ရင်းဖွင့်တန်ကိုနားဆင်ကြည့်အောင်ပါရှင်။အရင်ဆုံးတခင်လှရှင်ရက်ကွက်ဗဒမြားလက်မှာနေတဲ့ဒေါ်ဆန်းဆန်းဝင်းရဲ့ပြောဆိုချက်ကိုနားဆင်ကြည့်အောင်ပါ
။ကျမတို့ကမိသားစု3ယောက်ရှိပါတယ်။ယောက်ျားလှုပ်တဲ့လူကရန်ကုန်ကအလုပ်လုပ်တဲ့အချိန်မှာလူတော်ချခံရပါတယ်။အလုပ်ကမလုပ်ရပါဘူး။ကျမတို့မိသားစုစားရတောင်ရကြက်တဲပါတယ်။အခုပေးတဲ့ကိုဗစ်မှာပေးတဲ့ထောက်ပံ့ကြေးလည်းပဲလုံးဝမှမရပါဘူး။ပထမတစ်ချိန်ပေးတဲ့ဆန်ဝေးစီဝေးလည်းကျမတို့လုံးဝမှမသိခဲ့ရပါဘူး။သိလို့သွားပြောတဲ့အချိန်မှာနောက်တစ်ခါကျပေးမယ်လို့ပြောပါတယ်ပြောပြီးတော့လည်းပဲဒေးချိန်ယောက်ဖြစ်သွားပြီကျမတို့လုံးဝမှမရပါဘူ
းတခင်လှရှင်ရက်ကွက်ဗဒမြားလက်မှာနေတဲ့ဦးတန်းတင်ကလည်းထောက်ပံ့တဲ့နေရာမှာမတရားဘူးလို့ခံစားရတဲ့အကြောင်းကိုပြောလာပါတယ
်ဘယ်လိုမျှတာမှုမရှိလဲဆိုတော့နိုင်ငံတော်ချထားတဲ့ကိုပြပေးရမယ်စီကံချက်တွေအဲစီကံချက်တွေနဲ့မညီပဲနဲ့သူတို့လက်တင်ရသူတို့နဲ့ညီဆက်ရတွေကိုပေးကြတာဖြစ်နေတယ်ရက်ကွက်နော်ပို့ချုပ်ရေးမှုတွားမိတဲ့အခါမှာအထက်ကပယ်ချလိုက်ပါတယ်လို့ပြောပါတယ်ပေးလို့မရပါဘူးလို့ပြောပါတယ်အဲ့ဒါဘယ်သူကပယ်ချတာလဲเนาะဘာဖြစ်လို့မပေးနိုင်တာလဲเนาะမရတဲ့လူလို့ရနေရကြတာဘာဖြစ်လို့เนาะအဲ့ဒါဆက်ပြီးတော့အခွင့်အရေးတွေပေးနေတာလဲအဲ့ဒါကိုအရင်သိချင်ပ
ါတခင်လှရှင်ရက်ကွက်ဗဒမြားလက်မှာနေတဲ့ဦးရဲမင်းကလည်
းကိုပြည့်အတွက်ကိုဝေချရေးတဲ့ပါတော့မေးတဲ့အခါမှာအထက်ကမပေးပါဘူးလို့ပြောတယ်ဒုတိယတင်ပြန်တင်တဲ့အချိန်မှာသူတို့မေ့ကြံခဲ့ပါလို့ပြောတယ်။သူတို့စီမင်းစည်းကမ်းထဲမှာကလေသမားထိုင်သွားတယ်မပေးဘူးလို့ပြောတယ်။ရတဲ့ရတဲ့ကျလို့လေသမားရှိတဲ့လူတွေရပါတယ်။ထိုင်သွားတယ်လူတွေရပါတယ်။ဒါပေမဲ့ကျွန်တော်တို့ကမှဘုရားကတချို့လူတွေမှာလက်မရှိ၊ကမ်းမရှိ၊ဘာမှလုပ်ငန်းမရှိ။လက်ရှိရတဲ့ကြားတွေကဘာမှထောက်ပံ့ကြေးမရပဲနဲ့သူတို့ကိုထိတိုက်သွားပြန်တော့လေ။ပေးတင်ပေးထိုက်တဲ့လူမျိုးပဲပေးတယ်လို့ပြောပါတယ်။
တကယ်လားရှင်ရက်ကွက်ကပဲဗဒံများလက်မှာနေတဲ့ဥထွန်းထွန်းကလည်းပြောထားပါသေးတယ်
။တကယ်ရတဲ့ရထိုက်တဲ့လူကမရပဲနဲ့တကယ်မရတဲ့မရထိုက်တဲ့လူကရနေပါတယ်။တကယ်ကိုင်းသမားလည်းဒီမှာမရဘူးပြောပြီးတော့ကိုင်းသမားတကယ်ကတကယ်ရတယ်။ကိုယ်ပိုင်လုပ်ငန်းရှိတဲ့လူကလည်းတကယ်ရပါတယ်။တကယ်လည်းရှိတယ်။လာခဲ့ပါ။ကျွန်တော်တို့ကိုယ်တိုင်လည်းရှင်းပြဖို့လည်းရှင်းပြပါ။ဒီကြားထဲမှာပင်စင်သားလာကသာသမားတွေမပြေဘူးဆိုပြီးအဲ့ထဲမှာလည်းတချို့သောပင်စင်သားလာကသာသမားတွေလည်းရထတာရှိပါတယ်။အဲ့ဒါကြောင့်မို့လဲခုအထက်မှာအရာရှိတဲ့ခုလူကြီးမင်းတွေရမှတစ်ဆင့်ကျွန်တော်တို့နိုင်ငံတော်သမ္မတကြီးကိုတေချာလေးထိထိရောက်ရောက်နဲ့ကျွန်တော်တို့ကိုပံ့ပိုးပေးပါကူညီပေးပါဆိုပြီးတော့ကျွန်တော်တို့တောင်းနိုင်ရရင်လည်းဖြစ်ပါတယ
်ဒီကိစ္စနဲ့ပတ်သက်ပြီးတခင်လှရှင်ရက်ကွက်အုပ်ချုပ်ရေးမှူးဒေါခင်တင်းချိုကတော့အခုလိုတုံ့ပြန်ဖြေရှင်းထားပါဗျာ
ကျွန်တော်တို့ကအင်ဂျီ624ရင်းရှိတယ်မှာညီမတို့ကို35ရာနှုန်းပဲကောက်ခိုင်းတာမှာဟို238အိမ်ပေါ့အချိုးကလေအဲ့ဒီဥစ္စာပဲညီမတို့ကဟိုပေးပိုင်ခွင့်ရှိတယ်ပေါ့နော်ညီမပေးခဲ့တဲ့စံစီစားကနေပြီးတော့နောက်ထပ်ထောက်ပံ့ကြေး2000 3ချိန်ထိအဲ့ဒီလူဦးရေနဲ့အဲ့ဒီအိမ်တော်စုကလွှဲရင်ညီမထောက်ပံ့တာမျိုးလည်းမရှိပါဘူးမှာနိုင်ငံတော်ကသတ်မှတ်ထားတာဆိုတာပေါ့လေယာဉ်ရှိတဲ့သူအစိုးရဝန်ထမ်းရှိတဲ့အိမ်နောက်တစ်ခါပင်စင်စားအဲ့ဒါမျိုးလေးတွေမသိရဘူးလို့ဟိုပြတ်သန်းထားတယ်ပေါ့နော်အဲ့ဒီခါကျတော့ညီမတို့ဝင်ခလိုက်တဲ့အိမ်တွေကအမှန်တကယ်လက်လုံလက်စားဒီနေ့လုံးမရှိနောက်နေ့မစားရတဲ့လူမျိုးတွေကြီးပဲပါပါတယ်မှာလေသမားပါတယ်ဆိုတာကလေတော်စင်းရတဲ့အိမ်ကြီး29အိမ်လေးကကျန်နေတယ်။တချို့အိမ်တော်တွေကအိမ်စင်းရတဲ့အိမ်လေးတွေသူတို့နဲ့လည်းအတူတူဖြစ်တဲ့အတွက်မျှဝေပြီးတော့ငွေတစ်ယောက် 2,000 လုံးစီပြန်ပေးပါတယ်မှာ။အဲ့ဒါလေးတွေနဲ့ဝေးမှပေးတဲ့အထဲမှာလေသမားအိမ်တဦးပါတယ်မှာ။အဲ့ဒီဥစ္စာ238အိမ်မှာပါတဲ့လေသမားမဟုတ်ပါဘူးမှာ
။ဘကိုးတိုင်းလူမှုရေးဝန်ကြီးဦးထွန်းထွန်းကသူတာဝန်ယူရတဲ့ပြည်ခရိုင်မှာတော့ဆယ်အိမ်မှုရာအိမ်မှုနဲ့တချို့အုပ်ချုပ်ရေးမှုတွေရဲ့ပြီးစလွယ်လုပ်တဲ့ကိစ္စတွေကြောင့်အခုလိုပြဿနာမျိုးတွေနောက်မှမဖြစ်စေဖို့ခံဝင်ကတိလက်မှတ်ထိုးခိုင်းခဲ့တယ်လို့ပြောပါတယ်
။ဟိုပြဿနာပါလဲလို့ဆယ်ဟိုအုပ်ချုပ်မှုတွေကကိုယ်တိုင်မလိုက်ပဲနဲ့ဆယ်မှုရိုင်မှုတွေလွှဲလွှဲလိုက်တာပေါ့နော်လွှဲလိုက်တာအဲ့ပြဿနာတွေတချို့ဆယ်မှုရိုင်မှုတွေတချို့လေးတန်းအောင်မအောင်တဲ့လူရှိတယ်။ဟိုတချို့စဉ်းစားဆုံးဖြတ် နိုင်မှုအားနည်းတဲ့လူတွေရှိတယ်အမျိုးမျိုးပေါ့နော်ရက်ရက်ွက်တွေထဲမှာအဲ့လိုအားနည်းတဲ့လူတွေကြတော့ပြဿနာအများကြီးတက်တာရှိတယ်အဲ့ဒါကြတော့ကျွန်တော်တို့ကဘယ်လိုလဲဆိုတော့နောက်ကိုဇယမှုယာယမှုတွေကိုဟိုအုပ်ချုပ်မှုတွေနဲ့တရားကြည့်ကြပြီးတော့ဆောင်ရွက်ဖို့တော့ညွှန်ကြားထားတာရှိပါတယ
်ကိုဗစ်ထောက်ပံ့မှုနဲ့ပတ်သက်ပြီးပြည်သူတချို့ကြားဖြစ်နေတဲ့ဒီလိုမကျေနပ်မှုတွေကိုလည်းဘကိုးတိုင်းဝန်ကြီးချုပ်ဦးဝင်းသိန်းကိုတင်ပြထားပြီးနောက်တစ်ချိန်ထောက်ပံ့မှုအစီအစဉ်ရှိလာနိုင်တယ်လို့လည်းဦးထွန်းထွန်းကပြောပါတယ
်။ခုလိုမပြအောင်ဆိုတော့ကျွန်တော်တို့ကတကယ်မပြေသေးတဲ့လူကျန်တဲ့ဟာတွေစည်ရင်ရပြန်ကောက်ခိုင်းတာရှိတယ်။အဟိုဝင်းကြီးချုပ်လည်းတင်ပြတာရှိပြန်ကောက်ခိုင်းတာရှိတယ်။အဲစည်ရင်တိုင်းကိုနောက်ထပ်ပြည်ထောင်စုတင်ပြပြီးဒါရော့ကြံခဲ့ပါတယ်ဆိုပြီးတော့တင်ပြထားတာရှိပါတယ်ကျွန်တော်တို့
။အခုလိုနေစဉ်လူမှုဘဝတွေမှာကြုံနေရတဲ့အခြေအနေလေးတွေကိုအစိုးရအပါဝင်သက်ဆိုင်ရာဖွဲ့စည်းလူပုဂ္ဂိုလ်တွေကိုမေးမြန်းတင်ပြခြင်းနဲ့ဆိုရင်ဖြင့်ဒီရင်ဖွင့်တဲ့အစီအစဉ်ကနေတစ်ဆင့်ပါဝင်လို့ရပါတယ်ရှင်။ရင်ဖွင့်တဲ့အစီအစဉ်အောက်ကကွန်မန့်ဆိုတဲ့နေရာမှာရေးခဲ့လို့ရပါတယ်။ရင်ဖွင့်တဲ့အစီအစဉ်ကအမြဲတမ်းကြိုဆိုနေပါတယ်ရှင်။